ာကုမ္ပဏီကြီးတွေတခုခုထူးထူးခြားခြားလုပ်ပြီးဆိုရင်လေ website တွေ blog တွေပေါ်မှာတော်တော်ရေးကြပြောကြတာပဲเนาะကိုသားညုံ
သူတို့ကသတင်းဖြစ်နေတာဟုတ်ဗျဒါနဲ့နေအောင်ဗျအခုဘယ်ကုမ္ပဏီကြောင်းရေးနေကြလို့လဲ
ဒီလိုလေ iPhone တွေကိုတမျိုးပြီးတမျိုးထွင်းနေတဲ့ Apple ကုမ္ပဏီအကြောင်းပေါ့ Apple ကသူ့ရဲ့လက်လီအယောင်ဆိုင်တွေနဲ့ online အယောင်ဆိုင်တွေအတွက်ကိုဒီဥက္ကဋ္ဌအသစ်ကိုခန့်လိုက်လို့လေထူးထူးခြားခြားပြောနေကြတဲ့အကြောင်းကလည်းဇိမ်ခံအဝိအထည်နဲ့အသုံးဆောင်တွေရောင်းတဲ့ Burberry ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Angela Arendt ကိုအခုလိုမျိုးအရေးကြီးတဲ့တာဝန်အတွက်ရွေးလိုက်တာကိုရေးနေပြောနေကြတာကိုသားညုံရဲ့
ဟုတ်တော့မဆူမြတ်မွန်ရဲ့ဒီနီးပညာကုမ္ပဏီအတွက် Fashion လောကတွေကလူကိုဒုဥက္ကဋ္ဌယာယူပေးတယ်ဆိုတော့ပြောစရာဖြစ်ပြီပေါ့ဗျာ
Burberry ကုမ္ပဏီကိုဒီကဘာကျော် brand တစ်ခုဖြစ်အောင်လို့အဓိကလုပ်ခဲ့သူဆိုပြီးတော့ Angela Arendt ကနာမည်ရတယ်လေ Apple ကုမ္ပဏီကလည်းအခုနောက်ပိုင်းမှာအမျက်အစွန်းတွေကကျလာတယ်ဆိုတော့အခုလိုမျိုး Angela Arendt ကိုခန့်လိုက်တာက Apple ဈေးကွက်ကိုနိုင်ငံတကာမှာအခုထက်ပိုပြီးတော့ချက်ထွင်ဖို့ဖြစ်မယ်လို့နီးပညာ blog တွေမှာရေးကြတယ်ရှင်အထူးသဖြင့်ကဒီ Apple ကတရုတ်နိုင်ငံထဲမှာအယောင်ချက်ထွင်ဖို့ကိုစူးစမ်းနေတဲ့အချိန်Angela Arendt ကလည်းဒီ Burberry အရှဈေးကွက်ထဲမှာထိုးဖောက်ပြီးတော့အကျိုးအမြတ်တွေရအောင်လုပ်ပေးခဲ့သူဆိုတော့သူ့ရဲ့အတွေ့အကြုံတွေကိုလည်း Apple ကလိုချင်တယ်လို့ပြောကြတယ်လေ
Apple က iPhone ကြောင့်မလို့ mobile လက်ကင်ဖုန်းဈေးကွက်မှာထိတ်တန့်ရောက်ခဲ့ပေမဲ့အခုတော့သူ့ကိုစိန်ခေါ်နေတဲ့ပြိုင်ဘက်တွေကလည်းအပြိုင်ထွင်နေကြပြီလေအဲ့တော့ဒီဝယ်သူတွေဘက်ကပြန်ကြည့်လို့ရှိရင်ဘာကြောင့် iPhone ကိုဒီလောက်ဈေးကြီးပေးပြီးတော့ဝယ်ရမလဲဆိုတာမျိုးဖြစ်လာရကြဒါကြောင့်မလို့ Apple ဘက်ကဈေးနဲ့ထိုက်တန်အောင်ထွင်ဖို့လိုလာပြီလေ
Forrester သုတေသနကုမ္ပဏီကဒီအချီးတန်းသုံးသက်သူစူချာရီတာပူလ်မူရူရဲ့သုံးသက်ချက်ကတော့စတီးဗ်ဂျော့ပ်စ်ဆုံးသွားပြီးကလေးကဒီ Apple brand ကိုစိတ်လှုပ်ရှားစရာဖြစ်အောင်လို့လှုပ်ဖို့လိုနေတာအခုတော့ဒီလုံနိုင်မဲ့သူတွေ့သွားတာဖြစ်မယ်တဲ့
Technology companies especially now are selling aspiration and luxury and selling an image and Apple has actually you know been probably the best at doing that of all of the tech
အခုဆိုရင်နီးပညာကုမ္ပဏီတွေကမျှော်လင့်ချက်ပေးနိုင်တာစိတ်ချမ်းသာမှုပေးနိုင်တာ ਨੇ အသွင်အပြင်အတွက်ကိုအသားပေးပြီးရောင်းနေကြပါတယ်။နီးပညာကုမ္ပဏီတွေအားလုံးထဲမှာတော့ဒီ Apple ကုမ္ပဏီကတော့အဲ့ဒီအချက်တွေကိုအဓိကရှေ့တန်းတင်ပြီးအရောက်နိုင်ဆုံးဖြစ်နေတယ်။ဆက်ပြီးလဲရောင်းနိုင်သွားဖို့လိုရလေ။ Steve Jobs ဆုံးပြီးသွားတဲ့နောက်မှာတော့စိတ်ကူးယဉ်မျှော်လင့်ချက်တွေပေးတဲ့ Apple brand ရဲ့ပုံရိပ်ကိုဘယ်သူကဆက်ထိန်းထားမှလဲဆိုပြီးစိတ်ပူခဲ့ကြတယ်လေ။ကျွန်မထင်ကတော့သူက Apple အတွက်အသင့်တော်ဆုံးဖြစ်မယ်လို့ထင်ပါတယ်။
Burberry ကုမ္ပဏီမှာတော့ဇိမ်ခံ fashion ကို Angela Arendt ကအဓိကအာရုံစိုက်လုပ်ခဲ့တဲ့ဆိုပေမဲ့နီးပညာနဲ့လည်းသူကမကင်းခဲ့ဘူးလို့ S&P Capital ကုမ္ပဏီကသုံးသက်သူ Scott Kessler ကလည်းပြောတယ်လေ
You know Burberry has been we think pretty proactive and innovative when it comes to digital in terms of things like marketing so we expect
digital နီးပညာဘိုင်းနဲ့ဈေးကွက်ရှာတဲ့အပိုင်းမှာ Burberry ကတော်တော်လေးရှေ့ရောက်တယ်စံသက်တီထွင်မှုရှိတယ်လို့ကျွန်တော်တို့ထင်ပါတယ်အဲ့တော့ဒီနီးပညာတွေကတချို့ကို Apple ကဖန်ဆုပ်ယူလိမ့်မယ်လို့မျှော်လင့်ရပါတယ
်တကယ်တော့ဒီ Apple ကုမ္ပဏီကထိတ်တန့်ယာဒူးတာဝန်တွေအတွက်ကို Fashion လောကကနာမည်ကြီးတဲ့သူတွေကိုခန့်တာ Angela Arendt ကပထမဆုံးသူမဟုတ်သေးဘူးရှင် Nike ကုမ္ပဏီကဒီဇိုင်နာနှစ်ယောက်ကိုခန့်နေနောက်ပြီးတော့ပြင်သစ် Fashion ကုမ္ပဏီတစ်ခုဖြစ်တဲ့ Yves Saint Laurent ကအမှုဆောင်အရာရှိတစ်ယောက်ကိုလည်း Angela Arendt မတိုင်ခင်ကပဲခန့်လိုက်တာအဲ့ဒါကြောင့်မို့လို့ Apple ကဒီဝစ်စင်သုံးဆွဲနိုင်မဲ့ပစ္စည်းသစ်တွေကိုထွင်ဖို့ဖြစ်မယ်လို့လည်းနီးပညာ blog တွေမှာသုံးသက်သူတွေကရေးနေကြတယ်လေ
Nike နဲ့ Apple ပေါင်းပြီးတော့ iPod ထွင်ခဲ့သေးတယ်မဟုတ်လားဗျအဲ့ဒါကိုပြန်ကြည့်လို့ရှိရင် Apple က fashion နဲ့တော့တိတ်ပြီးတော့မစိမ့်လှဘူးဗ
ျတကယ်တော့နီးပညာနဲ့ fashion ဆိုတာလဲခွဲလို့မရတော့ဘူးလေအခုခေတ်မှာအထူးသဖြင့်ဒီလူငယ်တွေခေတ်မီပစ္စည်းတွေနောက်ကိုလိုက်ကြတဲ့သူအများစုကဘာပဲတုံတုံဆန်းသစ်နေမှာစိတ်ဝင်စားကြတာမလား Angela Arendt ကတော့ Apple ကုမ္ပဏီမှာဒီရှင်းနေကြတော့မှတရားဝင်စပြီးတော့သူကအလုံးလုံးမှာတေးကြတာတော့သူရောက်သွားပြီးသွားလို့ရှိရင်ဒီ Apple ရဲ့ပစ္စည်းတွေကပို့ပြီးတော့ဆန်းသစ်ခင်မိလာလိမ့်မယ် fashionable ဖြစ်လိမ့်မယ်လို့ fashion လောကကလည်းရေးနေကြတာဖတ်ရတယ်
နောက်ချက်ကလည်းဒီအစုရှယ်ယာဈေးကွက်မှာ Apple ရဲ့အစုရှယ်ယာဈေးတွေကကျနေတာ2012စက်တင်ဘာလကလေးကဆိုလို့ရှိရင်30ရာခိုင်နှုန်းကျော်သွားပြီဗျဒါကြောင့်မလို့အစုရှယ်ယာရှင်တွေကလည်းဒီအသစ်ခန့်လိုက်တဲ့ Apple ရဲ့လက်လီနဲ့ online အယောင်ဆိုင်တွေဆိုင်ရာဒုက္ခအသစ်ကနေပြီးတော့ရှယ်ယာဈေးတွေတက်လာအောင်အကျိုးမြတ်တွေပိုရလာအောင်လုပ်ပေးဖို့မျှော်လင့်နေကြပါတယ်ဗျ